ထိုင်းဆိုရကဝီဂန်40တဲ့မနေ့ကိုတရုတ်နိုင်ငံပြန်ပြီးပို့ရအတွက်အမေရိကန်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးမာကိုရူဘီယိုကဖေဖော်ဝါရီ29ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူတို့ဟာတရုတ်နိုင်ငံထဲမှာလူခွင့်ခံစားဝင်မရဘဲဖိနှိပ်နှောက်ယှက်တာအရမခန့်ရှိတာနဲ့နှိမ့်ဆက်နှိမ့်မတာခံရနိုင်ကြောင်းနဲ့ထိုင်းရဲ့အခုလောက်ရက်တွေထိုင်းရဲ့ကာလာတရှိမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်နေနဲ့ဆုတ်ရင်ကြောင်းဒါဟာနှိမ့်နှိမ့်ဆက်မှုကိုလက်မခံတဲ့ကုလဗရင်းရဲ့အရာရောလူတွေအစနာရှာမရပဲပျောက်သွားတာကိုကာကွယ်ရမယ်နိုင်ငံတကာသဘောတူညီချက်ကိုပါချိုးဖောက်ရရောက်နေတယ်လို့လည်းမြေပံပါတယ်။ဒါအပြင်ခန္ဓာရင်းနဲ့အာဏာရှင်တွေကိုအစင်လာနဲ့အကာအကွယ်ပေးခဲ့တဲ့ထိုင်းလူတွေရဲ့လုပ်ရက်ကိုဆန့်ကျင်နေတဲ့အပြင်လူခွင့်ရဲ့အကာအကွယ်ပေးဖို့ပေးထားတဲ့ဂရိကဝတ်နယ်လည်းမညီဘူးလို့ပြောပါတယ်။နိုင်ငံအစိုးရအားလုံးအနေနဲ့ကိုယ်နိုင်ငံနဲ့ရောက်လာပြီးအကာအကွယ်ကိုတောင်းခံတဲ့ဝီဂါရီကိုတရုတ်ပြည်ကိုအတင်းအဓမ္မပြန်ပြီးမဖို့ဖို့လဲအမေရိကန်ကတိုက်တွန်းလိုက်ပါတယ်။